ရခိုင်ပြည်နယ်ကစစ်ရှောင်စခန်းတွေမှာမိုးရင်းကာလအရောက်နေပြီဖြစ်သလိုစားတောက်နေထိုင်ရင်းနဲ့ကလေးတွေပညာသင်ကြားရေးတွေမှာအခက်အခဲတွေတွေ့ကြုံနေရပါတယ်။ရခိုင်ပြည်နယ်အစိုးရအနေနဲ့ဒုက္ခသည်ကုညီစောင့်ရှောက်ရေးစခန်းတည်ဆောက်ပေးဖို့စီစဉ်နေတယ်ဆိုပေမဲ့လက်ရှိအကောင့်ထဲမဖော်နိုင်သေးသလိုနေထိုင်ရေးတွေမှာပါအခက်အခဲရှိနေတယ်လို့ကုညီပေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စစ်ရှောင်စခန်းကကလေးတွေပညာသင်ကြားရေးအပိုင်းမှာနှိစရာကျောင်းတွေမှာအနမ်းဖို့ပညာရေးဌာနကနေစီစဉ်ထားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါဒီထိတ်တောင်မြို့နယ်တွင်းကစစ်ရှောင်စခန်းတွေမှာစစ်ဘေးရှောင်ဒုက္ခသည်တွေစားဝတ်နေထိုင်ရေးအခက်တွေနဲ့ကြုံနေရတယ်လို့လူမှုကူညီပေးရေးဖွဲ့ဝင်ကိုဘက်ကာကအခုလိုပြောပါတယ
်အခုကမိုးရတီးတဲ့ဝင်နေပြီဆိုတော့နေဖို့ထိုင်ဖို့စားဖို့သောက်ဖို့ကကျွန်တော်နေရာတီးချက်ပို့ပြီးတော့အခက်ကြီးအချက်တွေရှိနေစစ်ရှောင်စခန်းလေမြို့ပေါ်မှာဆိုတော့၄နေရာလောက်ရှိတယ်မြို့ပေါ်မှာတက်နေမှာဆိုရင်အဲခြေကျော်လောက်ရှိတယ်အိုးဖောက်တို့ဆင်ခုံးနိုင်တို့ပေးစတူတို့ခံမကြီး3,000-4,000လောက်ရှိနေတယ်ကျွန်တော်မြို့ပေါ်မှာတက်တော့ဘောက900ကျော်ကြီ
းမေလာနောက်ဆုံးပတ်ဟာကျောင်းနေကလေးတွေကျောင်းအပ်နိုင်ရမယ့်အချိန်လည်းဖြစ်ပါတယ်စစ်ဆောင်စခန်းတွေမှာရှိတဲ့ကလေးတွေကျောင်းအပ်နိုင်ရေးမှာအခုထိမပြေလည်သေးဘူးလို့ကိုဘက်ကာကပဲဆက်ပြောပါတယ
်ကလေးတွေကိုဒီမှာကျောင်းထားပေးမယ်ကျောင်းကိုတက်လို့ရအောင်ဒီမှာမတက်ရှင်တဲ့ကလေးတွေကများတယ်မသိကြသေးဘူးကျောင်းထားပေးမှာလည်းအခုဆိုရင်ကလေးကလည်းရောမှာပဲတက်ရှင်နေရောမှာပဲနေရှင်ရောကိုလည်းပြန်လို့မရကျောင်းနေရခလေးတွေကများတယ်ခမ်းမကြီးကျောင်းနေ2000နီးပါးလောက်ရှိနေတယ်ပြောတ
ယ်ရခိုင်ပြည်နယ်တွင်းစစ်ဆောင်စခန်းနေကလေးတွေအနေနဲ့နိစ္စရာကျောင်းတွေမှာကျောင်းအပ်နိုင်နိုင်ကြောင်းဒီကနေ့မှာပြည်နယ်ပညာရေးမှူးမြို့နယ်ပညာရေးမှူးတွေနဲ့တွေ့ဆုံညှိနှိုင်းထားကြောင်းကျောက်တော်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးတီဟဆော်ကပြောပါတယ်
ပြည်ထောင်စုနဲ့ကျွန်တော်တို့ပြောတော့ရှိပြည်ထောင်စုနဲ့ဒီမှာအဲ့ကလေးတွေအားလုံးကိုဒီကြားကျောင်းနေမှာဒီကလေးတွေလက်ခံနေကြလေအဲ့လောက်ခါတော့ရှိတယ်ဒီနေ့မှတည်းအနာပြည်ပညာရေးမှုနဲ့လည်းတွေ့တယ်ပြည်နယ်ပညာရေးမှုနဲ့တွေ့တယ်ဒါလို့ဒီအဆောက်အဦရအဆောက်အဦမလုံးပါဘူးဆိုလို့ရှိရင်ယာယီအဆောက်အဦတွေလက်ကြည့်ကပြည်နယ်ပညာရေးကတော့စီမံပေးမယ်လို့ပြောတ
ယ်ရခိုင်ပြည်နယ်ဆိုရအနေနဲ့စစ်ဘေးရှောင်နေရတဲ့သူတွေအတွက်ရသေးတော်မြို့နယ်မှာတောင်းတရားနဲ့ရွာသိကေရွာမြောက်မြို့နယ်မှာတိန်ညူနဲ့သမရစ်ရွာဘုံလုံးကျွန်းမြို့နယ်မှာအသက်မြင့်လှဲနဲ့တာစီရွာမင်းပြမြို့နယ်မှာနသိန်ရွာဘူရီတောင်မြို့နယ်မှာမြောင်းနားနဲ့အထက်ကျွဲချုံမော်ရွာတို့မှာစစ်ဘေးရှောင်စခန်းတွေကိုတည်ဆောက်ပေးဖို့စီစဉ်ထားပါတယ်။ဒါပေမဲ့စစ်ဘေးရှောင်စခန်း40ကျော်ရှိနေတဲ့မြောင်းဦးမြို့နယ်တွင်းမှာတော့စစ်ရှောင်စခန်းတည်ဆောက်ရေးမှာလက်ရှိအကောင့်ထဲမဖော်နိုင်သေးသလိုစစ်ရှောင်တွေစားဝတ်နေရေးအခက်အခဲရှိနေတယ်လို့အရေးပေါ်ကူညီပေးရေးဖွဲ့ဝင်ကိုထွန်းနီဝင်းကပြောပါတယ
်။ဒီပြည်နယ်အစိုးရအနေနဲ့ဒုက္ခတွေကူညီဆောက်ပေးစခန်းဖွင့်မဲ့လို့ကျွန်တော်တို့ပြောရလို့ရှိလို့ရှိတယ်။ဒါမှမဟုတ်အချင်းအကောင့်ထဲပို့မယ်ဆိုတော့စီစီကြတော့မသိသေးဘူး။လုံးလုံးစေတော့မနက်ကလည်းကျွန်တော်တို့ဒီစခန်းတစ်ခုကကျွန်တော်တို့ပုံဆက်တဲ့ဆွဲတောင်းရဲ့အချင်းနဲ့မကောင်းဘူးသူတို့မှဆန်ပြက်လာနေတဲ့အနေအထားရှိတယ်ဆိုတော့ပုံဆက်ပြီးတော့ဆိုတော့မိုးရွှန်းကာလတော့သူတို့လေးအခက်အခဲရှိနိုင်တဲ့အနေအထားရှိတယ
်။မြောင်းမြို့နယ်မှာစစ်ဘေးရှောင်ဥယျာဉ်တထောင်ခွဲဝန်းကျင်ရှိနေပါတယ်။ကျောက်တော်မြို့နယ်တွင်းမှာလည်းစစ်ရှောင်ရွာ9ရွာပြင်တမ္ပရော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေကြားပိတ်မိနေတဲ့ရွာတွေလည်းအများကြီးရှိနေပါတယ်။အစိုးရကနေဒုက္ခသည်ကူညီဆောက်ရှောက်ရေးစခန်းစောက်ပေးဖို့အစီအစဉ်မရှိတဲ့ပုံမှာကျောက်တော်ကူညီရေးဖွဲ့ဝင်လူထုစော်ဝင်းကအခုလိုပြောပါတယ်
။စစ်ရှောင်တွေအစိုးရကအစာအုပ်တွေစောက်ဖို့အစီအစဉ်များကြားတယ်။ကျွန်တော်တို့တော်တော်များများမကြားမိသေးဘူး။ကျောက်တော်မြို့တွေကစစ်ရှောင်တွေနဲ့နေရမရှိဘူးစားရတာလည်းမရှိဘူးတခြားဆက်ချက်မဟုတ်တဲ့လေလေယာလုံငယ်လုံးအဘလေယာထွေရဖို့အတွက်ကိုယ်လုံးကိုအခက်အခဲဖြစ်နေဘူးနေရာကနေရာပေါ့အဲ့တက်ဆိုတော့တုံးဖောက်ဝင်းကျင်တော့ရှိတယ
်ကျောက်တော်မြို့နယ်မှာကန်ဆောက်တောင်မင်္ဂလာမဟာမုဏိနီးကညောင်ချောက်ဝါတောင်စတဲ့ဆစ်ဆောင်စခန်း၄ခုရှိနေပြီမကြခင်ရက်ပိုင်းကပဲဇနင်းကကြေးရွာဘက်ကိုဆစ်ဆောင်တွေဆက်မှရောက်ကြည့်နေတယ်လို့လူထုစော်ဝင်းကပြောပါတယ်ဆစ်ဆောင်စခန်းတွေဒုက္ခသည်တွေကိုဒေသခံလူမှုဖွဲ့စည်းတွေကနေကူညီမှုတွေပေးဆောင်နေပြီအစိုးရဘက်ကနေကူညီမှုအားနည်းနေတယ်လို့ဒုက္ခသည်ကော်မတီတွေကပြောပါတယ်ရခိုင်ပြည်နယ်တွင်းမှာဒီနှစ်ဆဘိုင်းကနေအခုမေလအထိမြန်မာစစ်တပ်နဲ့ရခိုင်အေလက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေခဲ့ပါတယ်တိုက်ပွဲတွေကြောင့်မြို့နယ်6မြို့နယ်ကကြေးရွာသား4000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့စားတော့နေထိုင်ရေးမှလည်းအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းစစ်ရေးလှုပ်ရှားနေတဲ့ရခိုင်တပ်မတော်တည်ရှိနေမှုကိုမြန်မာတပ်မတော်ကလည်းလက်မခံနိုင်တဲ့အခြေအနေတွေကြောင့်ရှေ့ဆက်စစ်ရေးပဋိပက္ခကျေပြလာနိုင်မယ်လို့လည်းစစ်ရေးကက်ကတူတွေကသုံးသပ်ထားပါတယ်ခင်ဗျာ။